ပြည်ရင်းစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့ဒေသတွေမှာအစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုတွေအားလုံးနီးပါးရပ်ဆိုင်းနေပါတယ်။အထူးသဖြင့်ကိုဝင်ဆောင်မိခင်နဲ့မွေးကင်းစကလေးတေဆုံနှုံများတဲ့ချင်းပြည်နယ်မှာဆိုရင်ကျန်းမာရေးစောင့်ရှောက်တဲ့စနစ်ပြောင်းရင်းသွားတာမျိုးစိုးရိမ်စရာအခြေအနေဖြစ်တယ်လို့အရက်ဖတ်ဆရာဝန်တွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ချက်ကိုမတ်မြတ်သင်အောင်ကပြောပြပေးမှာပါရှင့်။
ချင်းပြည်နယ်ကကျန်းမာရေးဌာနတွေစေပေကန်းတွေမှာကျန်းမာရေးဝန်ထမ်းလိုအပ်ချက်များနေသလိုစေဝါထောက်ပံ့မှုလည်းမရတော့ဘူးလို့အရက်ဖဲကျန်းမာရေးအဖွဲ့အစည်းတွေကထောက်ပြပါတယ်။အာဏာသိမ်းစစ်ကောင်စီလက်ထက်မှာအစိုးရကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအလုံးလှစ်ဟာသွားတယ်လို့ချင်းအရက်ဖဲဆရာဝန်များအဖွဲ့ကတာဝန်ရှိသူက VOA ကိုပြောပါတယ်။ပြည်နယ်လူဦးရေရဲ့အချိုးအစားအရချင်းပြည်နယ်ဟာတခြားဒေသတွေထက်ကိုဝန်ဆောင်တဲ့ကလေးငယ်သေဆုံးနှုန်းအများဆုံးဖြစ်ပါတယ်။ဒါကြောင့်အရင်အစိုးရလက်ထက်တုန်းကကြီးလက်ကျန်းမာရေးဌာနတွေချင်းပြည်နယ်ထဲမှာတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်။ကလေးတေဆုံနှုံလျှော့ချဖို့ရက်တထောင်အာဟာရစီမံကိန်းကိုလည်းလုပ်ခဲ့ပါတယ်။အခုတော့ဒီစီမံကိန်းအားလုံးရပ်ဆိုင်းသွားတယ်လို့ချင်းအရက်ဖက်ဆရာဝန်များအဖွဲ့တော်ဝင်ရှိသူက VOA ကိုပြောပါတယ်
။ကျန်းမာရေးစောင့်ရှောက်မှုကကြာကျင်းသွားမှာဆိုတော့ဒီအာဏာသိမ်းတာနဲ့လည်းဒါတိုက်ရိုက်ဆိုင်တဲ့သဘောပဲလေ။ဒီအာဏာသိမ်းနောက်ပိုင်းမှာစီမီကအကောင်းဆုံးမလာနိုင်တော့တာလို့ပြီးတော့မှဒီဒီ RC ကြီးကိုကျွန်တော်တို့ဒီကျမဆောင်ဆောင်မှုကြီးကိုမပေးနိုင်တော့ရည်စားရောက်သွားတော့ဘောနော်ပြောရလို့ရှိရင်တော့ကျမဝန်ထမ်းကြီးဒီဘတ်သွားလေပေါ်ကဒီဟို support ပေးရတဲ့သူကိုခြောက်တင်သွားတဲ့ဘောပေါ့
ချင်းမီနဲ့အတွင်းမှာ2020ခုနှစ်လောက်မှာကိုဝင်ဆောင်မိခင်တွေဟာစေယုံစေကံအသုံးပြုမှုများခဲ့ပါတယ်။အရက်လက်တဲ့နဲ့မိဖွားသူတွေကိုလည်းအရက်ပြန်တဲ့ခွဲစိတ်ပစ္စည်းတွေကျန်းမာရေးဌာနတွေကထောက်ပံ့ပေးခဲ့ပါတယ်။ဒီထောက်ပံ့မှုတွေအခုချိန်မှာမရရှိတော့ပါဘူး။စစ်ဆောင်ရင်ပြည်ရင်လွှားရင်မိဖွားရတာကြောင့်ကလေးတေဆုံးမှုတွေလည်းရှိတယ်လို့ဒေသသတင်းဌာနတွေမှရေးပါတယ်။မြို့ကြီးတွေပေါ်ကစေယုံစေကံကိုတွားဖို့အတွက်လမ်းခရီးမှာအစ်စ်ဆေးများလာတဲ့အတွက်သွားလာရတာပိုးပြီးတော့ကြက်တဲလာတယ်လို့ကိုဝင်ဆောင်မိခင်တဲ့ကလေးငယ်တွေကိုစောင့်ရှောက်ဖို့လည်းခက်ခဲလာတယ်လို့ချင်းအရက်ဖက်ဆရာဝန်များအဖွဲ့ကပြောပါတယ
်။ကိုချင်းကကလေးငယ်တွေရတယ်ဒီစေုံစေဆန်းလေးမှာမွေးဖို့လက်လမ်းမိဖို့ခက်တယ်ခက်တယ်ဆိုတာလည်းဒီစစ်မြေပြင်လိုနေထားမျိုးဖြစ်နေတဲ့ခါကြတော့ဒီဘောနော်လက်လမ်းမမီဟာမျိုးကြီးဖြစ်တဲ့ခါကြတော့ကလေးသူဆုံးတာလေးလည်းဟိုအရင်ကထက်စာလို့ရှင်တော့ဒါကျွန်တော်တို့အတိအကျမပြောနိုင်ဘူးပဲဒါပို့ပြီးတော့ရှိပါတယ်ဆိုတော့ပေါ့ပေါ့နော်အဲဒီလိုမျိုးပေါ်စေုံကြီးကလည်းဟိုစိတ်မကားနိုင်ဘူးပေါ့ဒီမှာဆန္ဒလာမှုစေုံမျိုးဆိုလို့ရှင်ဒီလောက်လို့ပြီးတော့ခြင်းမျိုးဖြစ်သွားဟုတ်တယ်မလား
ချင်းပြည်နယ်မှာကျန်းမာရေးစောင့်ရှောက်မှုတွေကိုလုပ်မဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းစစ်ကောင်စီကပိတ်ပင်ထားပါတယ်။တချို့အဖွဲ့အစည်းတွေဆိုရင်စေဝါထောက်ပံ့တာမလုပ်နိုင်တော့ဘဲလူနာလွှဲပြောင်းတာလောက်ပဲလုပ်ပေးနိုင်တော့ပါတယ်။ဒါကြောင့်2023ခုနှစ်မှာတော့ဒီအခြေအနေတွေပိုပြီးတော့ဆိုးဝါးလာနိုင်တယ်လို့ချင်းအရက်ဖက်ဆရာဝန်တွေကခန့်မှန်းကြပါတယ်ရှင်။